Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မတ်လ29ရက်တနင်္ဂနွေနေ့ညနေပိုင်း VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဆီးရီးယားနိုင်ငံကရှေးဟောင်းမြို့ပါမိုင်ရာကိုအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထံကနေဆီးရီးယားအစိုးရလိုလားတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပါပြီအမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်၃ခုမှာမနေ့ကကျင်းပတဲ့ Democratic Party ရဲ့သမ္မတလောင်းပနားမရွေးချယ်ပွဲတွေမှာတော့ဘာမှအထက်လွှတ်တော်မှဘာနီဆန်ဒါစ်ကအပြတ်အသတ်အနိုင်ရပါတယ်မြန်မာနိုင်ငံရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့တမရကာခွေရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့ချက်ရောက်တဲ့82နှစ်မြောက်တော်လှန်ရေးနေ့တဖြစ်လဲတမရနေမှာပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာနားဆင်ရမှာကတော့ဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တမရနေ့အခမ်းအနားမှာတမရရဲ့ရှေ့ဆက်ဆောင်ရွက်မယ့်အခမ်းကဏ္ဍနဲ့ပတ်သက်ပြီးတမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ခတိပြုပြောကြားခဲ့တာကတော့
တမရဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်သားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုက်ပါ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်တက်မတော်နေ့နောက်ဖက်စစ်ဒေါ်လာရေးဆိုပြီးအခေါ်အဝေါ်တွေကွဲပြားနေတဲ့အပေါ်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းတင်ဦးရဲ့အမြင်ဘယ်လိုရှိပါသလဲနောက်အစိုးရသစ်လက်ထက်တပြည်လုံးငြိမ်းချမ်းရေးဘယ်လိုဖော်ဆောင်ကြမလဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဆီးရီးယားအစိုးရလိုလားတဲ့တပ်ဖွဲ့တွေကပါမိုင်ယာမြို့ကိုအစ္စလာမ်ပြည်အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်ဆီးရီးယားရှေးဟောင်းမြို့ပါမိုင်ယာကိုအစ္စလာမ်ပြည်အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့10လကသိမ်းယူခဲ့တာဖြစ်ပြီးနှစ်ပေါင်း2000နီးပါးသက်တမ်းရှိပြီဖြစ်တဲ့ရှေးဟောင်းရုပ်တုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ်ရုရှားရဲ့လေကြောင်းတိုက်ကူနဲ့ဆီးရီးယားတပ်ဖွဲ့တွေရဲ့ပါမာယာမြို့ကိုပြန်လည်သိမ်းယူရေးသတင်းသုံးပတ်နီးပါးကြားထိုးစစ်ဆင်တိုက်ခိုက်မှုတွေကဒီအပိုင်းအတွင်းမှာပိုပြီးပြင်းထန်ခဲ့တာဖြစ်ပါတယ်။မြို့ရင်းဟာကျန်းရှိနေသေးတဲ့ IS အစ္စလာမ်ရဲ့အစွန်ရောက်တိုက်ခိုက်ရေးတပ်သားတွေကဒီယာအေဇာမြို့ကိုဥတီပြီးအရှိတ်ဘက်ကိုစုခွာသွားတယ်လို့ဆီးရီးယားပဋိပက္ခကိုစောင့်ကြည့်နေတဲ့ဗီတင်ခြေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စစ်သွေးကြတွေကမြောက်ဖက်မှာဒီယာအဇာမြို့ကနေသူတို့ရဲ့အုတ်ချုပ်ရဲ့အချက်အချာရက်ကာမြို့ကိုဖျက်ပြီးတူရကီနယ်စပ်အထိတောင်ဘက်ပိုင်းမှာဆိုရင်လည်းအီရတ်နိုင်ငံနဲ့အထိနေမြေတွေချက်ထွင်ပြီးအခိုင်အမာထိန်းချုပ်ထားတာဖြစ်ပါတယ်။ပါလ်မာယာမြို့ကိုသိမ်းပိုက်လိုက်နိုင်တာကြောင့်ဆီးရီးယားအစိုးရအတွက်ပါလ်မာယာမြို့နဲ့ဒီယာအဇာမြို့ကြားကကီလိုမီတာ100ကျော်သဲကန္တရကိုလမ်းပွင့်သွားစေတာလည်းဖြစ်ပါတယ်။ပါလမာယာမြို့ကိုဂန္ဓာယသရုပ်သမီးလို့တင်စားခေါ်ကြပြီးနှစ်စဉ်တောင်းတဲ့ချီတဲ့ကဘာလက်ခီးတဲ့တွေလာရောက်တဲ့နေရာလည်းဖြစ်ပါတယ်။ Islamic အစွန်ရောက် IS အဖွဲ့ကပါလမာယာမြို့ကို2015ခုနှစ်မေလမှာအစိုးရတပ်ဖွဲ့တွေထံကနေသိမ်းပိုက်ခဲ့ပြီးနောက်ပိုင်းရောမခေရုပ်တုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ်
။မနေ့ကစနေနေ့က American နောက်ပိုင်းပြည်နယ် Washington Alaska နဲ့ Hawaii ပြည်နယ်တွေမှာကျင်းပခဲ့တဲ့ Democratic Caucus ကိုယ်စားလှယ်လောင်းရွေးပွဲမှာVermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကမဲရီအတွက်အများစုနဲ့အနိုင်ရခဲ့ပြီးတော့နောက်တက်မဲ့ American သမ္မတရွေးပွဲမှာရှေ့ကပြေးနေတဲ့ Hillary Clinton နဲ့ပိုနီးကပ်လာပါပြီ။ Bernie Sanders ဟာ Alaska ပြည်နယ်မှာ82ရာခိုင်နှုန်း Washington နဲ့ Hawaii ပြည်နယ်တွေမှာ80ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ Democratic စီးမျဉ်းစည်းကမ်းတွေအရစနေနေ့ရွေးချယ်ပွဲမှာရှုံးခဲ့ပေမဲ့ Hillary Clinton အနေနဲ့သူ့ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအရေးအတွက်တော်တော်များများရှိနေသေးဖြစ်ပါတယ်။မနေ့ကအနောက်ဖက် Wisconsin ပြည်နယ်မဲဆွေဝဲတွေမှာတော့နိုင်ငံရဲ့အနောက်ဖက်ပြည်နယ်တွေကိုဥတီသွားနေချိန်မှာအခြေအနေတွေပိုတိုးတက်လာမယ်ဆိုတာကျွန်တော်တို့သိပါတယ်လို့ Mr. Sanders ကပြောပါတယ်။ရွေးကောက်ပွဲအချိန်ကြီးအစောပိုင်းကာလတောင်ပိုင်းပြည်နယ်တွေမှာ Hillary Clinton ရဲ့အောင်မြင်မှုကလွှမ်းမိုးထားပေမဲ့နောက်ပိုင်းကာလတွေမှာ American အနောက်ချမ်းပြည်နယ်တွေမှာလုပ်တဲ့ရွေးချယ်ပွဲ6ခုနဲ့5ခုမှာ Bernie Sanders ကအနိုင်ရသွားပါတယ်။လက်ရှိအခြေအနေအရစနေနေ့အောင်မြင်မှုတွေကိုရထားပေမဲ့နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ရဲ့နောက်ကလိုက်နေစေမစ္စတာဆန်ဒါစ်အနေနဲ့ကိုယ်စားလှယ်လောင်းအရေးအတွက်300အောက်မှာပဲရှိနေပြီးကလင်တန်ကိုအသာရပြီးတော့ဒီမိုကရက်သမ္မတလောင်းဖြစ်ဖို့အတွက်ခက်ခဲတဲ့ခီးလန်းကိုဖျက်ဆီးရမယ့်အနေအထားမှာရှိနေစေဖြစ်ပါတယ်
ဗ ဘယ်လ်ဂျန်နိုင်ငံဘရဆယ်မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုချစ်တက်ဖွဲ့တစ်ခုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ဆိုင်းငံ့လိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခံရတဲ့ဘရဆယ်လေစိမ့်နဲ့ပူရာယုံတို့မှာစုံစမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစိုးရိမ်ပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောပါတယ်။လူမှုချစ်တက်ပွဲကိုစီစဉ်သူအမ်မိုနီယယ်ဖော်လန်ကတော့ပြည်သူတွေအတွက်လုံခြုံရေးကလုံးဝအခရာကျပါတယ်လို့ပြောဆိုပါတယ်။တခြားဖြစ်ထွန်းမှုတစ်ခုကတော့ဘရဆယ်မြို့တော်တိုက်ခိုက်ခံရမှုအတွင်းသေဆုံးသူအရေအတွက်ကအခု28ယောက်ကိုရောချသွားတယ်လို့ပြင်းထန်သတင်းအေဂျင်စီကဘယ်ဂျီယံအစိုးရတာဝန်ရှိသူတို့ကိုကိုကာပြီးဖော်ပြနေတာဖြစ်ပါတယ်။တချိန်တည်းမှာပဲတိုက်ခိုက်မှုရဲ့လက်သက်တရခံအဖြစ်တန်တရာရှိသူနောက်တစ်ယောက်ကိုလည်းဘယ်ဂျီယံအစိုးရရှေ့နေတွေကဖမ်းဝရမ်းထုတ်ပါတယ်။ဖီလ်ကက်စီလို့ခေါ်တဲ့လူတစ်ယောက်ကိုဖမ်းဝရမ်းထုတ်တဲ့အကြောင်းမနေ့စနေနေ့ကပြည်ထောင်စုရှေ့နေရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလူဟာအကျန့်ဖက်တပ်ဖြတ်မှုနဲ့ကျူးလွန်ဖို့ကြံစည်တဲ့အကျန့်ဖက်အဖွဲ့နဲ့ပတ်သက်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့ Phil Gesi ဟာ Brussels လေစေအသေးကဘုံခွဲတဲ့တတိယမြောက်လူဟုတ်မဟုတ်ဆိုတာကိုတော့ကြီးညာချက်ကအတိအပြုပြောဆိုထားတာမျိုးမရှိပါဘူး။လေစေလုံချုံရဲ့ကင်မရာကရိုက်ယူတဲ့ဗီဒီယိုထဲမှာအသေးကဘုံဖောက်ခွဲပြီးတေဆုံးခဲ့သူ2ဦးရဲ့ဘေးမှာတတိယမြောက်လူ2ဦးရှိနေတာဖြစ်ပါတယ်။ဖီဂယ်ချက်ဖိုလို့ခေါ်တဲ့အမျိုးသားတဦးဟာဘရက်ဆယ်လေစိတ်ကနေထွက်ပြေးမှုအတွက်တန်တရာရှိခံနေရသူလို့ဘယ်ဂျီယံသတင်းတွေမှာဖော်ပြကြပါတယ
်။မွတ်စလင်ကဘာထုတ်တဲ့ချမ်းသာရေးတို့မြင်နိုင်မှုဆော်ဒီအာရေဗျနဲ့ဆက်ဆံရေးပြန်တည်ဆောက်ဖို့အတွက်အီရန်နိုင်ငံအနေနဲ့လုံနိုင်တာမှန်သမျှလုပ်သွားမယ်လို့အီရန်သမ္မတဟာဆန်ရူနီကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကိုနှစ်ရက်တာလည်းပတ်ရောက်နေတဲ့ခီးစဉ်ရဲ့အဆုံးမှာအီရန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံရေးပိုကောင်းအောင်လုပ်တဲ့နေရာမှာအီရန်အနေနဲ့ပါကစ္စတန်ရဲ့အကူအညီကိုအများကြီးရနေတာဖြစ်ပါတယ်။ပါကစ္စတန်အနေနဲ့ဒီနှစ်နိုင်ငံကြားအခြေအနေပိုဆိုးမလာအောင်တနိုင်ငံနဲ့တနိုင်ငံပြောဆိုဆက်ဆံမှုတွေရှိလာအောင်တတ်နိုင်ဆုံးစ조사ဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံဆိုင်ရာပါကစ္စတန်သံမဟောင်းမဆော့တ်ခန်းကပြောဆိုပါတယ်။ပြီးခဲ့တဲ့ January လကဆော်ဒီအာရေဗျမှာရှီယက်ဘာသာရေးခေါင်းဆောင်တစ်ယောက်ကိုအဆုံးစီရင်ခဲ့တာနဲ့ပတ်သက်ပြီးတဟေရန်မြို့ကဆော်ဒီအာရေဗျတန်ရုံးကိုလူအုပ်ကြီးကဆန္ဒပြခဲ့ပြီးတဲ့နောက်မှာဆော်ဒီအာရေဗျနိုင်ငံကအီရန်နဲ့အဆက်အသွယ်ဖြတ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာဒရင်နောက်တီနဲ့တွေ့တဲ့နေရာမှာအီရန်နဲ့ဆော်ဒီနှစ်နိုင်ငံကြားပြဿနာတွေဖြေရှင်းဖို့မှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်နိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းအီရန်သမ္မတရိုဟီနီကပြောဆိုသွားပါတယ်။
ဗီယိုအမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်သလိုနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်လာရနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုပါတယ်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့82မြောက်တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့စီးရေးပြအခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီမိုကရေစီပေါ်ဆောင်နာမှာအဓိကအဟန့်အတားတွေကစီကံလိုက်နာမှုအားနေတာနဲ့လက်နက်ကင်တောင်းကျမ်းမှုကြောင့်ဖြစ်ပြီးဗျမ်းပရာဒီမိုကရေစီကိုဥတီသွားစေနိုင်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အစိုးရတဲ့အာဏာလွှဲပြောင်းရယူဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာကျင်းပတဲ့တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့အခမ်းအနားမှာတော့မူလကတော်လှန်ရေးနေ့ကိုနိုင်ငံတကာတပ်မတော်များနီးတူတပ်မတော်နေ့တက်မှတ်ဖို့လိုလာလို့လွတ်လပ်ရေးနေ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းမှာအမွန်မြတ်ဆုံးဖြစ်တဲ့တော်လှန်ရေးနေ့ကိုတက်မတော်နေ့လို့ပြောင်းလဲလိုက်ရတာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။ခင်မီတက်မတော်ဖြစ်ရေးကိုလည်းထည့်သွင်းပြောဆိုပြီးမြန်မာတက်မတော်မှာခင်မီစစ်ပစ္စည်းတွေတက်ဆင်နိုင်ဖို့အတွက်နိုင်ငံစည်းဝါးရေးတိုးတက်မှသာဖြစ်တင်းနိုင်မှာဖြစ်တယ်လို့ထည့်သွင်းပြောဆိုသွားပါတယ်။အစိုးရအသစ်ကိုဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထုတ်ပြန်တဲ့82နှစ်မြောက်တော်လှန်ရေးနေ့ကြီးညာချက်မှာတော့နိုင်ငံရေးပါတီတွေကအဓိကဦးဆောင်ပြီးပြည်သူတက်မတော်အမျိုးသားအင်အားစုတွေစည်းလုံးညီညွတ်မှအောင်မြင်မှုရမယ်ဆိုတာကိုလွတ်လပ်ရေးကြိုးပမ်းမှုတမိုင်းဒီမိုကရေစီရေးကြိုးပမ်းမှုတမိုင်းတွေကတက်တည်ပြထားတယ်လို့ဖော်ပြထားပါတယ်။1945ခုနှစ်ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့နေ့အထိတ်အမှတ်ဖြစ်တော်လှန်ရေးနေ့အဖြစ်အစဉ်အဆက်ကျင်းပခဲ့ကြပြီးနောက်1955ခုနှစ်မှာတက်မတော်နေ့ဆိုပြီးအမည်ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကသူ့ဆိုမြောက်ကိုရီးယားကောင်းဆောင်ပိုင်းကိုတိုက်ခိုက်ဖို့ကြံစည်တဲ့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတအနေနဲ့အများပြည်သူရှေ့မှာကွန့်မြတ်ဖို့နဲ့အဲ့ဒီလူတွေရဲ့သစ္စာဖောက်ပုံကန်နာအတွက်တောင်းပန်ဖို့ကိစ္စတွေမလုံမချင်းမြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားသမ္မတနန်းတော်ကိုတိုက်ခိုက်ဖို့ဆင်းသင့်ဖြစ်နေတယ်လို့စနေနေ့ကသတိပေးပြောဆိုလိုက်ပါတယ်ကိုရီးယားပြည်သူ့တပ်မတော်ဖွဲ့ KPA ရဲ့နိုင်ငံပိုင်သတင်းနဲ့မှသတိပေးထားတဲ့တောင်ကိုရီးယားသမ္မတပတ်ဂျွန်ဟေအုပ်စုအတွက်ယာစသန်းလို့နာမည်တက်ထားတဲ့ကြေညာချက်မှာတောင်ကိုရီးယားသမ္မတနန်းတော်ဟာမြောက်ကိုရီးယားရဲ့လက်နက်ကြီးထိမှန်နိုင်တဲ့အကွာအဝေးမှာရှိနေပြီးမြောက်ကိုရီးယားကပြစ်မိန်ပေးဖို့အတွက်ကလည်းခလုတ်တစ်ချက်ဆွဲเสียရတာသာအသင့်ရှိနေတယ်လို့သတိပေးလိုက်ပါတယ်ဒါဟာမြောက်ကိုရီးယားဘက်ကသူတို့ကိုကျူးကျော်ဖို့စစ်ဝတ်ဆုံပြည့်လေ့ကျင့်မှုလို့ရှုမြင်တဲ့အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုအပေါ်မြောက်ကိုရီးယားကဇက်တိုက်လုပ်နေတဲ့ချင်းချောက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံဘက်ကစစ်တိုက်ဆောင်ရွက်နေတဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေဖြစ်ပြီးအခုလပိုင်းနေမှာမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေပိုတင်းမာလာတာလည်းဖြစ်ပါတယ်
။တရုတ်သမ္မတရှီချင်းပင်ယာရုခနှုတ်ထွက်ပေးဖို့အိတ်ဖွင့်ပေးစာရေးသားခဲ့သူကိုလိုက်လံရှာဖွေတဲ့အနေနဲ့တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့သူ့ရဲ့မိသားစုဝင်၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့နယူးယောက်မြို့မှာအခြေချနေထိုင်နေတဲ့တရုတ်နိုင်ငံသားအင်တာနက်ပေါ်ကတက်ကြွလှုပ်ရှားသူကပြောပါရယ်။သမရရှိချင်းပင်နှုတ်ထွက်ပြီးတောင်းဆိုတဲ့စာဖြန့်ဝေတဲ့ကိစ္စမှာမတင်ကောင်းမှုနဲ့သူ့မိသားစုဝင်တွေကိုအစိုးရကစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တယ်လို့ပြောဆိုပြီးရဲအနှင်းငယ်အကြားမိဘနှစ်ဦးနဲ့ညီဖြစ်သူအင်ကာနီကစာပြီးပြောင်းနေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူဝမ်ယွန်းချောင်းကပြောဆိုပါတယ်
။ဒီနေ့တနင်္ဂနွေနေ့ဟာကမ္ဘာတဝန်းကခရီးယန်ဘာသာဝင်တွေအတွက် Easter ပွဲတော်နေ့ကျစ်ပဆင်နွှဲတဲ့အားလတ်ရဲ့အချိန်အခါဖြစ်ပါတယ်။ခရီးယန်ဘာသာဝင်တွေအနေနဲ့ဒီနေ့ဟာခရစ်တော်ကားစင်တင်ဆုံးရှင်ခံပြီးတတိယမြောက်နေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်ရာနေ့ဖြစ်တယ်လို့ယုံကြည်ကြပါတယ်ခရိယန်ပြည်ကလေးမှာဘာသာရေးအထွတ်မြတ်နေ့တစ်နေ့လည်းဖြစ်ပါတယ်စိန့်ပီတာစ်ယင်မြင်မှာတော့ဒီနေ့တင်းတွင်နေ့မှာကဘာပေါ်ကရိုမန်ကက်သလစ်ဘာသာဝင်တွေရဲ့ခေါင်းဆောင်ဖြစ်တဲ့ပေါ့ဖရန်စစ်ကအစ္စတာနေ့ဝတ်ပြုဆုတောင်းပွဲတက်ရောက်တဲ့လူအုပ်စုကြီးကိုဥဆောင်ပြီးအစ္စတာနေ့ဆုတောင်းစကားမြှောက်ချခဲ့ပါတယ် Direct from Washington The
Voice of Americaနောက်ဆုံးထိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးနားဆင်ရမှာကတော့နေပြည်တော်မှာကျင်းပနေတဲ့တက်မတော်နေ့နဲ့ပတ်သက်တဲ့သတင်းပါနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားဖြစ်ထွန်းအောင်မြင်မှုအတွက်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကတိပြုပြောဆိုလိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကတက်မတော်နေလို့ခေါ်ဆိုလာပြီးဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော်လှန်ရေးနေလို့ခေါ်ဆိုတဲ့မတ်လ28ရက်နေ့ဒီကနေ့မှာနေပြည်တော်မှာကျင်းပတဲ့စည်ရေးပြအခမ်းအနားအတွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောပြသွားတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့တက်မတော်အနေနဲ့ဒီမိုကရေစီရေးမှာအတူတကွပါဝင်ပြီးအမျိုးသားရင်ကြားစည်ရေးမှာပါဝင်အောင်ပွဲခံနိုင်ပါစေလို့တိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့စည်ရေးပြအခမ်းအနားကျင်းပရာနေပြည်တော်မှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။
2015ခုနှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲလွတ်လပ်တရားမျှတပြီးတော့အောင်မြင်အောင်တက်မတော်ကအစိုးရပြည်သူလူထုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားပါတယ်။လက်ရှိဒီမိုကရေစီပြုရင်ပြောင်းလဲရေးမှာရှိနေတဲ့အဟန့်အတားတွေကိုထောက်ပြပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခိုင်အမာပြောသွားတာပါ။ဒု
တိယနိုင်ငံဒီမိုကရေစီဖော်ဆောင်ရမှာအဓိကနှောက်ယှက်ဟန်တားမှုနှစ်ခုကတော့စီကံလုံထုံလုံလီးနဲ့ဥပဒေကိုလေးစားတမ်းနာမှုအားနည်းခြင်းနဲ့ရန်နိုင်ငံတောင်းချမှုရှိနေခြင်းပဲဖြစ်တယ်။ဒါတွေကဗျာပဒဒီမိုကရေစီကိုပုတ်တီသွားစေနိုင်တယ်။ဘာဒီဆိုဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းရဲ့ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားတိုင်းနာမှုရှိရမယ်။တမတော်ဟာနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်သားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုက်ပါတယ်။
ခုစည်ရေးပြပွဲဟာ2015နိုဝင်ဘာရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့စည်ရေးပြအခမ်းအနားဖြစ်ပါတယ်ပြီးခဲ့တဲ့နှစ်နှစ်ဒီလိုစည်ရေးပြအခမ်းအနားမှာတော့ဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပေမဲ့ဒီနှစ်စည်ရေးပြအခမ်းအနားကိုတော့မတက်ရောက်ခဲ့ပါဘူးလွှတ်တော်ပိုင်းကခေါင်းဆောင်အချို့တော့တက်ရောက်ခဲ့ကြပါတယ်52နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကြေညာချက်ဆိုပြီး NLD ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဖက်စစ်တော်လန်ရေးနေ့ရဲ့တမိုင်းကြောင်စစ်တပ်နဲ့ပတ်သက်ပြီးဗိုလ်ချုပ်ဆန်းပြောခဲ့တဲ့ မိန်ကွန်းကောင်းနှုတ်ချက်တက်မတော်နဲ့လက်တွဲလှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့မှုတွေမိန်ကွန်းတွေကအချုပ်ကိုကောက်နှုတ်ဖော်ပြထားပါတယ်ထုတ်ပြန်ချက်အဆုံးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အမှုပြုတဲ့လွှတ်တော်နဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့အမျိုးသားအင်အားစုဖြစ်တဲ့တက်မတော်အနေနဲ့ပြည်သူလူထုအားလုံးတစိုက်မမက်ကြိုးပမ်းနေတဲ့ညီညွတ်ရေးငြိမ်းချမ်းရေးဒီမိုကရေစီလှုပ်ရှားမှုတွေမှာအမျိုးသားရင်ကြားစေရေးအပေါ်ပါဝင်ဆင်နွှဲအောင်ပွဲခံနိုင်ပါစေကြောင်း82နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုဂုဏ်ပြုရင်းတိုက်တွန်းနှိုးဆော်လိုက်ရပါတယ်လို့ဖော်ပြထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့သူ့ရဲ့မိန်ကွန်းနဲ့မှာတပ်မတော်သားတွေဆင်းရဲဒုက္ခခံပြီးပိတ်ဆက်လှုပ်ဆောင်ကြရတာကိုထည့်သွင်းပြောဆိုခဲ့တယ်လို့လက်ရှိအခြေအနေကရင်းရင်သွားတာမျိုးအဖြစ်ခံမှာမဟုတ်ဘူးဆိုပြီးတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဥဆောင်အခမ်းအနားဆိုတာကိုသူ့ရဲ့မိန်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်။
ကြက်ကြက်ကြမ်းတာဆိုတာနဲ့ဘဝကိုဖျက်ဆီးပြီးဒီမိုကရေစီအစီအကူပြောင်းရေးကာလမှာတည်ငြိမ်အောင်ပြည်သူရဲ့အစာနာအတိုင်းဒိုင်းပြူကိုလက်ရှိအခြေအနေအခြေခံကောင်းတွေရရှိအောင်လှုပ်ဆောင်ခဲ့သူများဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးကနေရင်းရံသွားစေမယ့်ကိစ္စရပ်တွေအချို့ကျအာဏာပိုင်ဆိုင်မှုနေပြည်ပိုင်ဆိုင်မှုကိုထိပါစေမယ့်ကိစ္စရပ်တွေပြည်တော်စုပြုကဲမှုကိုဥတည်လာစေမယ့်အခြေအနေမျိုးတွေကိုတပ်မတော်တွေနဲ့ရရှိခါမှာမဟုတ်ကြောင်းပြောကြလိုတယ်ဒါကြောင့်လူတက်မတော်ဟာတမိုင်းချောင်းရတိုက်ပြည့်ရဲ့အနေထားရအမျိုးသားနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍကပါဝင်နေရတာဖြစ်ကြောင်းရဲဘော်တို့အနေနဲ့သိရှိနားလည်ထားဖို့လိုမှာဖြစ်တယ်အခြေခံဥပဒေအရအနေထားတဲ့တက်မတော်ရဲ့လူသားနိုင်ငံရေးတာဝန်တွေကိုလေ့လာကြည့်ရင်လူနိုင်ငံရဲ့လူသားအကျိုးစီးပွားကိုထိမ့်သိမ်းဆောက်ရှောက်အကောင့်တွေဖော်ဖို့အတွက်သာဖြစ်ကြောင်းရှင်းရှင်းလင်းလင်းတွေ့မြင်ရလိမ့်မယ
်တက်မတော်အနေနဲ့လွှတ်တော်အစိုးရပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကြေညာထားတဲ့အတိုင်းပြက်ပြက်သားသားရှိဖို့လိုအပ်တယ်လို့မြမနိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကပြောပါတယ်
။ကမရာစီလုံးသားကနိုင်ငံတော်ရဲ့အထွတ်ထိပ်ပဲလေ။နိုင်ငံတော်ရဲ့အထွတ်ထိပ်ဆိုတဲ့အခါကျတော့ကမရာဦးသိန်းစိန်ကိုကျွန်တော်ကာဝေးဦးကြီးချုပ်ဒီလိုမျိုးလေးအောင်နိုင်ကလေးစားသမှုပြုလို့ပဲအခုကမရာဦးချုပ်ကျော်ကိုလည်းဒီကနေ့ပြေဆုံးဖို့လိုတယ်။ပြီးတော့မှဒီကနေ့မှတစ်ချက်ပေါ်ပေါက်လာတဲ့ဒေါက်တာစီကြည်ဦးဆောင်တဲ့အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဒီမှာလေအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုတယ်။အကြရင်မကဘူးတကြီးကပုံပြီးတော့ရေးကြည့်တာဒီဆိုရစီရင်ရေးပေါ့အပြင်ကူပြောင်းရေးစီရင်ရေးပေါ့ခွဲကြည့်ဖို့ခြေကဥပဒေရပေါ်ပေါက်လာတဲ့အပြင်ကူပြောင်းရေးစီရင်ရေးကိုတက်မလို့ကအပြည့်ဝအကာအကွယ်ပေးဖို့လည်းတို့လေဒါကအရေးကြီးဆုံးပဲ
ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးထောက်ရငြိမ်းချမ်းရေးဖော်ဆောင်ရေးစတာတွေနဲ့ပတ်သက်ပြီးတော့လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာဖြစ်လာတဲ့လူမျိုးစုလက်နက်ကင်ပဋိပက္ခတွေကိုရည်ညွှန်းပြောဆိုရမှာတော့ပြည်တွင်းစုပူတောင်းကျမ်းမှုစုပူတောင်းကျမ်းသူစသည့်အဖြစ်တုံတုံပြောဆိုသွားပါတယ်ရှင်
။ဒါကတော့စေးပြအခမ်းအနားကျင်းပရာနေပြည်တော်မှာကိုရိုင်းသတင်းသွားယူနေတဲ့ VOA သတင်းနောက်မက်မီခသတင်းပေးပို့ထားတာဖြစ်ပါတယ်။ဒီကနေ့မတ်လ28ရက်နေ့ဟာ82နှစ်မြောက်ဖက်စစ်ဒေါ်လာရေးနေ့လက်ရှိအခေါ်တက်မတော်နေ့ဖြစ်ပါတယ်။ဒီလိုမျိုးတက်မတော်နေ့နဲ့ဖက်စစ်ဒေါ်လာရေးဆိုပြီးအခေါ်အဝေါ်ကွဲပြားမှုတွေဖြစ်ပေါ်နေပေမဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာလက်ရှိကျင်းပနေတဲ့တက်မတော်နေ့ကိုဖက်စစ်ဒေါ်လာရေးနေ့အဖြစ်ပြောင်းလဲသတ်မှတ်သွားမယ်လို့ NLD ပါတီရဲ့နာယကလည်းဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်ခဲ့မှုတဲ့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုကျူးကျော်ဝင်ရောက်လာတဲ့ဖက်စစ်ဂျပန်တွေကိုစပြီးတော့တော်လှန်တဲ့မတ်လ28ရက်နေ့ကိုမူလတုန်းကတော့ဖက်စစ်ဒေါ်လာရေးနေ့အဖြစ်သတ်မှတ်ခေါ်ဆိုခဲ့ပေမဲ့လို့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာတက်မတော်နေ့အဖြစ်ပြောင်းလဲခေါ်ဆိုခဲ့တာဖြစ်ပါတယ်ဖက်စစ်ဒေါ်လာရေးနေ့တက်မတော်နေ့ဖြစ်ပေါ်လာတဲ့အကြောင်း VOA ဝိုင်းတော်သားကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့နာယကကြီးဦးတင်ဦးကအခုလိုစဖြေပါတယ
်။မင်းရ28ရက်နေ့ကဘောရေဂျပန်ကိုဂျပန်ဖက်စစ်ကိုတော်လာတဲ့ဆိုရယ်နေ့ရက်သတ်မှတ်လိုက်တဲ့နေ့ဖြစ်ကြကြမို့လို့အဲဒါကြောင့်28ရက်နေ့ကိုဖက်စစ်တော်လာရေးနေ့ဆိုတော့ဖန်လိုက်တာ။အရင်ဆုံးတော့ရောက်ချော်ကဖက်စစ်တော်လာရေးပဲဗျ။ဖက်စစ်တော်လာရေးရောက်လာနေပြီးတော့အဲဆုံးအစိုးရတဲ့အချက်မှာဝင်ဟိုဦးရဝင်ဟိုတန်ပြီးရဲ့အကြီးကျယ်ဖြစ်ဟိုပြေးနေပြီးတဲ့နောက်ပိုင်းမှာသမတော်သားတွေဘာတွေလို့ရကြကြအောင်ဆိုပြီးတော့ကလုပ်ဆောင်တဲ့အနေနဲ့မရှိတဲ့ဆက်ဆံရေးတွေကိုသမတော်တွေသူလုပ်ကြတယ်ဟုတ်တယ
်အဲ့တော့ဒီ Passage Japan ဒေါ်လာရေးနေ့ဆိုတဲ့အသုံးနှုန်းကိုပြောင်းလဲရတာကဂျပန်အစိုးရနဲ့ဆက်ဆံရေးမှာထိခိုက်မှာစိုးလို့လားခင်ဗျအ
ဲ့ဒီလိုမှာလည်းပဲအဲ့ဒီလိုပဲစိုးစိုးသားသားနဲ့ပြောဆိုဆက်ဆံရေးကြီးကြလိုက်ရဲ့ဂျပန်နဲ့ဆက်ဆက်ပြီးတော့လုပ်တဲ့အပိုင်းမှာဆက်ဆံတဲ့နေရာမှာဟိုစီးပွားရေးတို့ဘာလို့ညာတို့စသဖြင့်ပေါ့ဗျာအဲဘိုးကောင်းအောင်ပြီးတော့ပြောင်းလိုက်ရဲ့ဆိုတဲ့သဘောသိရပါတယ်ဟိုကျွန်တော်ရှင်းတယ်ဗျာ
ဟုတ်ကဲ့အဲ့တော့အငယ်တို့ရဲ့ဒီ NLD ပါတီအစိုးရလက်ထက်မှာရောဒီမတ်လ28ရက်နေ့ကို တမ်ဘရော်နီလို့ပဲဆက်ပြီးတော့သုံးနှုန်းမလားဟိုဒါမွင်ဖက်စစ်ဒေါ်လာရင်းနေ့အဖြစ်ပြန်ပြီးတော့ပြင်ဆင်သတ်မှတ်ဖို့ဘယ်လိုရှိပါလဲ
အမားတော့ဖက်စစ်ဒေါ်လာရင်းနေ့ပဲပြန်လဲပြီးတော့ပြင်ဆင်သတ်မှတ်ဖို့ပဲဆုပ်ပြတာဖြစ်တော့ကနောက်ရှိဖက်စစ်ဒေါ်လာရင်းနေ့ပဲဘယ်လိုလုပ်ပါလဲအဲ့တော့တမ်ဘရော်နီလည်းမလုပ်ပါဘူးအဲ့တော့တမ်ဘရော်နီဆိုတာကတော့အမားတော့တမ်ဘရော်ရဲ့မွေးဖွားမှာစင်တောင်းတဲ့နေ့ဟာတမ်ဘရော်နီဖြစ်စဉ်ပဲဆိုပြီးတော့ကျွန်တော်တော့ဝိဇ္ဇာနဲ့တခုနဲ့ဒီသမားနဲ့ဆက်ချရတဲ့အဲ့ဒီနေ့ကိုတော့တပ်ပေါ်နေပြန်လည်းပြသမှာပေါ့ကောင်းနေဆိုတော့ကိုတို့ကအဖွဲချုပ်ကလုပ်တယ်ကအဲ့ဒီဝဲသဘောသာပြောပြီးတော့ကကျွန်တော်တို့ဒါကိုတပ်ပေါ်နေစားကျွန်တော်တို့ဒီနေ့မရှိတဲ့ဆက်ဆံရတဲ့ကိုအစ်စ်တော်လာရင်ဒီလိုပဲကြောက်ပြီးခေါ်တာဖြစ်ပါတယ်ဘုရားအောင်ဆန်းတို့ဘာသာမျိုးမှာဘီအေဆက်ပြီးတော့ဒီဆောင်တဲ့နေ့ဟာကျွန်တော်တပ်ပေါ်နေတပ်ပေါ်ကိုကတည်းကဒီကြောင်းနေမလို့တည်းပေါ်ခေါ်တဲ့နေ့ကိုအဲ့ဒီလိုတပ်မတော်နေ့ကိုခေါ်စေတယ်ခေါ်ကြရမယ်ဆိုပြီးတော့ဒီစီမှာဆုံးပြကြတာပဲလေစသည်အခွဲချုပ်ချောင်းနေကစလူလာတာတော့ပြောက်ဒီအခုလည်းပဲဒီနေ့လည်းပဲဖက်စစ်တော်လာရေးသေးပါပဲအကြမ်းတော်နေမဟုတ်ဘူ
းဒါကတော့ NND ပါတီရဲ့နာယကလည်းဖြစ်တပ်မတော်ကာကွယ်ရေးဦးစည်းချုပ်ဟောင်းလည်းဖြစ်ခဲ့မှုတဲ့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကိုကိုညံဝေးအောင်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့နားဆင်ရမှာကတော့အစိုးရတက်လက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘလို့ဖော်ဆောင်ကြမလဲဆိုတဲ့သတင်းဖြစ်ပါတယ်မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကနေတပြည်လုံးတိုင်းဒါနဲ့ငြိမ်းချမ်းရေးဖော်ဆောင်ရမှာအစိုးရတက်ရဲ့သဘောထားကိုကြိုဆိုသလိုပူးပေါင်းဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေသဘောထားထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်လာမယ့်ငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်နိုင်ရေးအတွက်ငြိမ်းချမ်းရေးဥဆောင်ကော်မတီကိုဖွဲ့စည်းပြီးတော့ဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။အခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်စည်းဝေးကိုမတ်လ24ရက်နေ့ကနေ26ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပပြုစည်းခဲ့ပြီးဖြစ်ပါတယ်။တိုင်းရင်းသားထိပ်သီးညီလာခံရဲ့ဆွေးနွေးပွဲကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုတော့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ PNL ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလို့ပြောပါတယ
်။ကျွန်တော်တို့အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဦးဆောင်ဖွဲ့စည်းပေးတယ်။ကျွန်တော်သမ္မတကြီးဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်ကိုကျွန်တော်လှိုက်လဲစွာကျေးဇူးတင်အစိုးရအပြည့်အနေနဲ့ကလည်းဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြမဦးစားပေးနဲ့ပေါ်ဆောင်သွားမယ်လို့သဘောထားချမှတ်ထားတာအောင်လည်းကျွန်တော်ကဲလေးလေးကြိုဆိုတဲ့အကြောင်းပါလေ။ဒါကြီးကျွန်တော်ထည့်သွင်းပြီးအောင်ထုတ်ပြန်တာပါ။အခုလက်မှတ်ရေးထိုးတာကျွန်တော်တို့ရှစ်ဖွဲ့နဲ့တင်မဟုတ်ဘူး။ကျွန်တော်တိုင်းသားတွေအားလုံးကိုကိုစားပြုပြီးပေါင်နိုင်ဖို့လိုတဲ့အတွက်ဒီလက်မှတ်မေးထိုးသေးတဲ့ကျွန်တော်တို့ရဲ့ညီနောင်အဖွဲ့အစည်းတွေလည်းပဲလာမယ့်ဒီတော်စုငြိမ်းချမ်းရေးညီလာခံပေါင်နိုင်ရေးအတွက်ကိုအရေးကြီးတဲ့အကြောင်းဒီသဘောထားကိုကျွန်တော်ချမှတ်ခဲ့ပါတယ်။
ဒီဆွေးနွေးပွဲကနေလာမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်နိုင်ရေးအတွက်ငြိမ်းချမ်းရေးဥဆောင်ကော်မတီတရားကိုလည်းဖွဲ့စည်းနိုင်ခဲ့တယ်လို့ခွန်မြင့်ထွန်းကပြောပါတယ
်။ဟုတ်ကျွန်တော်ငြိမ်းချမ်းလုပ်ငန်းစဉ်ကိုဥဆောင်ကော်မတီတရားကိုကျွန်တော်ဖွဲ့စည်းခဲ့ပါတယ်။ကျွန်တော်အဖွဲ့ခေါင်းဆောင်နဲ့ဗိုလ်ချုပ်ကြီးမြို့သူစေကိုပါဝင်ပြီးတော့ဒုဖွဲ့ခေါင်းဆောင်အနေနဲ့ကျွန်တော်တို့ဗိုလ်ချုပ်ကြီးရက်စစ်တို့ပါဝင်ပါတယ်။ကျွန်တော်တဖွဲ့စီကတဦးစီနဲ့ကျွန်တော်ဥဆောင်အဖွဲ့ကိုဖွဲ့ခဲ့ပါတယ
်။ငြိမ်းချမ်းရေးဥဆောင်ကော်မတီအဖွဲ့ကို KNU ကရင်မြို့ရာစီယုံဥက္ကဋ္ဌမြို့သူစေဘူးကနေအဖွဲ့ခေါင်းဆောင်တောင်ပိုင်းရှမ်းပြည်တမတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွှေစစ်ကိုတော့ဒုတိယဖွဲ့ခေါင်းဆောင်ဖြစ်ရွေးချယ်ခဲ့ပြီးဂျန်တဲ့ဖွဲ့ကဖွဲ့ဝင်တဦးကျကော်မတီဝင်ဖြစ်ပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်။မြန်မာစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားအပြစ်ခံရစည်ရေးနဲ့တွေ့ဆုံဆွေးနွေးရေးလုပ်ငန်းလှုပ်ဆောင်ရမှာ MPC ကမြန်မာငြိမ်းချမ်းရေးစင်တာရဲ့အခမ်းကဏ္ဍဟာလည်းအဓိကပါဝင်နေပါတယ်။လက်ရှိအနေအထားအရစိုးရတဲ့အပြောင်းလဲကာလမှာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ဖွဲ့ဟာတီးခြားဖွဲ့အနေနဲ့ဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့သတင်းတွေပေါ်ထွက်နေပါတယ်။နောင်လာမဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပိုင်းတွင် MPC ပါဝင်လာနိုင်ရေးဟာအစိုးရသိရပေါ်လစီမှာမူတည်နေတယ်လို့ခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
် MPC ကတော့အခုအစိုးရရဲ့အောက်ကဖွဲ့စည်းရတဲ့အဖွဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့အခုအစိုးရတက်တက်လာတဲ့အခါမှာ MPC မှာဒါဥအောင်မင်းတို့ကတောင်းမယူတော့တာပဲလို့ကျွန်တော်အဲ့လိုပြောပါတယ်ဒါကတော့အစိုးရတက်ရဲ့ဆက်ဆံရေး MPC ကိုစီမံကုကဲမှုကတော့အစိုးရတက်နဲ့ပဲဆိုင်တယ်လို့ကျွန်တော်ထင်ပါတယ်ကြောင့်မို့ဥအောင်မင်းတို့ကတော့သူတို့ဒီငင်းငင်းကိစ္စမှာဆက်လက်ပေါ်ဆောင်နိုင်မှုအတွက်ခုနလိုတီးကြလွတ်လပ်တဲ့အဖွဲ့အစည်းကိုထူထောင်ပြီးဆောင်ရွက်တာပါလိဒါကတော့ကျွန်တော်မြင်မှာတော့စိန်ခေါ်မှုနဲ့မဟုတ်ပဲငင်းငင်းကိစ္စကိုဒါပူးပေါင်းဖြည့်ရှင်းတာအလို့ပဲကျွန်တော်အဲ့ဒီလိုပဲမှတ်ယူချင်ပါတယ
်လက်ရှိမှာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးသွားမယ်လို့ခွန်မြင့်ထွန်းကပြောပါတယ်
ဒီကတော့ကျွန်တော်တို့ကတော့ရန်စီယာဖွဲ့စည်းထားပြီးတဲ့နိုင်ငံချင်းတွေမှုဆိုင်ရာအဖွဲ့နဲ့ကျွန်တော်တို့ကရန်ဖွဲ့စည်းပေးတဲ့ကုသိုလ်လေဖွဲ့နှစ်ဖွဲ့ပြည်ပြီးတော့မှလက်မှတ်ရေးထိုးသေးတဲ့ညီနောင်တွေနဲ့မှလက်မှတ်ရေးထိုးတာကြောင့်အဖွဲ့တွေကြားပေါ့လေဆက်လက်ဆောင်ရမယ့်ကိစ္စတွေရှိထားပြီးသားအပေါ်မှာကျွန်တော်အပြန်လာဆွေးနွေးသုံးသပ်ကြတာလေအဲ့ဒါဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်
တိုင်းဒေသနဲ့ကိုင်ဖွဲ့တွေထဲမှာ KNU ကရင်မျိုးရာစီယိုဒီမိုကရေစီကရင်ကျိုးပြတ်မတော် TGPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရတစ်တပ်ဦး APSDF အစရှိတဲ့ဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာမြန်မာအစိုးရနဲ့ NCA ပြည်ရက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ် UNSC ဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ကရင်နီမျိုးရာတိုးတက်ရေးပါတီအစရှိတဲ့တိုင်းရင်းသားတွေဖွဲ့တွေအနေနဲ့ကတော့အလုံးစုံမပါဝင်တဲ့အတွက် NC လက်မှတ်မရေးထိုးနိုင်ခဲ့ပါဘူးလက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေမှာတော့ NC လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေအကြမ်းမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုရယူပြီးတော့တိုင်းရင်းသားရေးကိစ္စတွေကိုလှုပ်ဆောင်သွားဖို့ UNFC အနေနဲ့အမြင်ရှိတယ်လို့ဒုတိယဥက္ကဋ္ဌနာဟန်တာကပြောဆိုခဲ့ပါတယ်ပြည်တွင်းစစ်ရဆေးရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ရမှာဟန်သားစိန်ခေါ်မှုတွေရှိနေပြီမဲ့လဲစိတ်ရှိရှိနဲ့လှုပ်ဆောင်သွားဖို့လိုအပ်တယ်လို့ PNL ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်သွန်းကပြောပါတယ် NCA လက်မှတ်ရေးသူသားတဲ့ဖွဲ့တွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံရေးရဥဆောင်မှုပေးနိုင်ရေးအတွက်တိုင်းသာလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ဖွဲ့စည်းနိုင်ခဲ့တယ်လို့နိုင်ငံရေးကြီးမန်းချက်ကိုပေါင်းမြောက်အောင်မြင်တဲ့အထိ NCA ကတိကဝတ်ကိုစောင့်သိမ်းပြီးအစိုးရတမတော်နဲ့ညှိနှိုင်းကြိုးပမ်းအကောင်အထည်ဖော်သွားမယ်လို့လည်းဒီကနေ့အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတော်ကိုနိုင်ကွန်းအိမ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီအကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ပြည်ရဲ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလဲကြီးညာပေးပါမယ်ရှင
်ဆီးရီးယားဆိုရလူလာတဲ့တပ်ဖွဲ့တွေကပါလ်မာယာမြို့ကိုအစ္စလာမစ်အစိုးရ IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီးလို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်ဆီးရီးယားရှီဟောင်းမြို့ပါလ်မာယာကိုအစ္စလာမစ်အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့ပြီးနှစ်ပေါင်း2000နီးပါးတပ်တန်းရှိပြီဖြစ်တဲ့ရှီဟောင်းရုပ်တုတွေကိုဖျက်ဆီးခဲ့ပါတယ်။မနေ့စနေနေ့ကအမေရိကန်အနောက်ပိုင်းပြည်နယ်တွေဖြစ်တဲ့ဝါရှင်တန်အလက်စကာနဲ့ဟာဝိုင်အီပြည်နယ်တွေမှာကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာတော့ဗားမောင်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကမဲရဲအတွက်အများစုနဲ့အနိုင်ရခဲ့ပြီးAmerican သမ္မတရွေးကောက်ပွဲတွေ American ပါတီရင်းသမ္မတလောင်းရွေးကောက်ပွဲတွေမှာရှိကပြေးနေတဲ့ Hillary Clinton နဲ့ပို့ပြီးတော့နီးကပ်လာနေပြီဖြစ်ပါတယ်။ Belgium နိုင်ငံ Brussels မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုချီတက်ပွဲတစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပြီးမယ်လုံခြုံရေးစိုးရိမ်ချက်ကြောင့်ဆိုင်းငံ့လိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနစ်ကတိုက်ခိုက်ခံရတဲ့ Brussels လေဆိပ်နဲ့ဘူရာယုံတို့မှာစုံစမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစုဝေးပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောဆိုပါတယ်။လူမှုချီတက်ပွဲကိုစီစဉ်သူတွေကလည်းပြည်သူတွေအတွက်လုံခြုံရေးကအခရာကြတယ်လို့ပြောဆိုပါတယ်။မြန်မာနိုင်ငံရေးဥဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အကြီးအကဲဘိုးချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်တယ်လို့နိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်ရလာနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုလိုက်ပါတယ
်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။ VOA ရဲ့သောတာရှင်တွေအားလုံးတနင်္ဂနွေညနေခင်းမှာရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.